ပြီးခဲ့တဲ့လကဗုဒ္ဓဘာသာအမျိုးသားရေးဝါဒီအုပ်စုတွေကြောင့်ရန်ကုန်အရှိချမ်းအစ္စလာမ်ကျောင်းတွေပိတ်ထားခဲ့ရတာကြောင့်အစ္စလာမ်ဘာသာဝင်တွေအနေနဲ့ရမဒန်ဥပုသ်ကာလမှာဝိပုစုတောင်းမှုအခက်အခဲတွေတွေ့နေရတဲ့ကြောင်း AFP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးတော့မက်ခွန်ညူကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ရန်ကုန်မြို့မှာမိုးရွာနေတဲ့ကြားကပဲဥပုသ်ထွက်တဲ့မွတ်စလင်တွေဟာဗလီကဝေငှဒါနပြုတဲ့ထမင်းနဲ့ဟင်းကိုတန်းစီပြီးတော့ယူနေကြပါတယ်။မွတ်စလင်တော်များများဟာပုံမှန်အားဖြင့်တော့အနားမှာရှိတဲ့အစ္စလာမ်ကျောင်းတွေမှာတနေ့ကိုနှစ်ကြိမ်ဝတ်ပြုလေးရှိပေမဲ့ပြီးခဲ့တဲ့လကမွတ်စလင်စန့်ကျင်ရေးအမျိုးသားရေးဝါဒီအုပ်စုတွေကြောင့်အစ္စလာမ်ကျောင်းတွေပိတ်ထားခံခဲ့ရတဲ့အတွက်ဝတ်ပြုဆူတောင်းဖို့အခက်တွေ့နေကြပါတယ်။ဟာရှင်ဟာပုံမှန်အားဖြင့်အစ္စလာမ်ကျောင်းမှာဝတ်ပြုလေးရှိသူတစ်ယောက်ပါ။
တို့ရင်မှာကိုစားကိုရင်မှာသူစားဒီပုံတာအလုံးရင်းရင်းနှီးနှီးနဲ့သွားတာပေါ့နော်ဒါပေမဲ့ဟိုစားရတော့တာတော့ဒါကျွန်တော်နေပို့ပြောတော့ဟိုရင်းမှာဒါပေမဲ့အဲ့ဒီလိုရှိခဲ့တဲ့အခုအချိန်မှာဒီနောက်ပိုင်းဒီကျွန်တော်တို့နှစ်နှစ်သုံးနှစ်အတွင်းထဲမှာဆိုရင်တော့ဒါအခုလိုလဲကျွန်တော်တို့ထက်ပို့ပြီးတော့နားလဲမှာပေါ့နော်တော်နေလဲနေဆိုတော့ဒီကြားထဲမှာပဲကျွန်တော်တို့ကခွဲခြားမှုကတော်တော်လေးကိုကွာပါတယ်
မွတ်စလင်တချို့ကတော့လမ်းတွေပေါ်မှာပဲဝတ်ပြုဆူတောင်းကြပေမဲ့အခုလိုလမ်းပေါ်ဝတ်ပြုတာကိုလဲဒေသခံအာဏာပိုင်တွေကပိတ်ပင်တားမြစ်ခဲ့ပါတယ်။အစ္စလာမ်ကျောင်းတွေနဲ့လမ်းတွေပေါ်မှာဝတ်ပြုတာကိုပိတ်ပင်လိုက်တာကြောင့်ဗလီကျောင်းမှာလူတွေအဆမတန်များလာတာကိုလည်းရင်ဆိုင်နေကြရပါတယ်
။ကျွန်တော်တို့တစ်ဖက်ချမ်းမှာတစ်ဖက်ချမ်းမှာရှိတဲ့လူတွေကလည်းဝတ်ပြုခွင့်မရတဲ့ခါကျဒီဘက်ကိုစုပုံပြီးတော့ကြလာတယ်ဆိုတော့အဲ့မှာဒီမှာနေနဲ့ပို့များသွားတာပေါ့နော်သူကအဲ့မှာနေရာအထိုင်ခင်းအခက်ခဲလေးအဲ့ဒါပါပဲ။
မြန်မာနိုင်ငံမှာမွတ်စလင်ဥယျာဉ်ဟာ300ခိုင်နှုန်း400ခိုင်နှုန်းလောက်ပဲရှိပြီးသူတို့ရဲ့ဘာသာရေးစစ်မြစ်ကတော့ရာစုနှစ်နဲ့ကြီးပြီးတော့မြန်မာနိုင်ငံထဲမှာရှိနေခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်နောက်ဖက်ချမ်းမှာဘာသာရေးဆိုင်ရာအကြံဖက်မှုတွေစဖြစ်ခဲ့တဲ့2012ခုနှစ်ကတည်းကမြန်မာအစိုးရအနေနဲ့လည်းအစ္စလာမ်စန့်ကျင်ရေးမြင့်မားလာတာကိုထိန်းချုပ်ဖို့အတော်လေးကြိုးပမ်းအားထုတ်နေရတာဖြစ်ပါတယ်။ရန်ကုန်သားတဦးဖြစ်တဲ့ဟာရွန်ကတော့ပြီးခဲ့တဲ့လကစတင်ခဲ့တဲ့ရမန်ဒန်ဥပုသ်ကိုမိသားစုနဲ့အတူအိမ်ထဲမှာပဲဝတ်ပြုဝါရှောင်ခဲ့ကြကြောင်းပြောပါတယ်။သူကကိုတိုင်းပြည်ထဲမှာနေရင်းနဲ့မွတ်စလင်တွေကိုပိုးပြီးပြစ်မှတ်ထားလာတာမျိုးဖြစ်မှာစိုးရိမ်တဲ့အကြောင်းကိုလည်းပြောပါတယ်
။စိုးရိမ်မှုအနေနဲ့ကတော့တဖြည်းဖြည်းနဲ့လေဟိုခုနပြောတော့များလာရင်တော့ကျွန်တော်တို့လည်းခံစားရမှာပေါ့နော်။အခုကဘာလဲဆိုကိုရှိဓာတ်တိုက်တော့မလာဘူး။ဒီပါဝင်ခြင်းမှာဖြစ်နေတော့နေတော့စိတ်ထဲမှာခံစားရတယ်။သို့သောကျွန်တော်တို့ကိုဒါတိုက်တော့ဖြစ်လာတဲ့အကြောင်းအရာတော့မရှိသေးပါဘူး
။အများစုကတော့အခုလိုတစ်ဖက်နဲ့တစ်ဖက်အခြေအနေတင်းမာနေတဲ့အပေါ်အမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့ဗုဒ္ဓဘာသာဝင်တွေအပေါ်အပြစ်ဖို့ကြပါတယ်။ကလေး၃ယောက်ရဲ့ဖခင်ဟာတော့ကအမျိုးသားရေးဝါဒီအဖွဲ့သားပြတ်သွားမယ်ဆိုရင်အရာရာငြင်းချမ်းသွားမှာပါလို့ပြောသွားပါတယ်ရှင်။